မြန်မာနိုင်ငံမှာရိုက်တာသတင်းဌာနကသတင်းတော်နှစ်ဦးကိုပြန်လွှတ်မပြုဘဲနဲ့ဆက်လက်ထိန်းချုပ်ထားတဲ့အတွက်အလွန်စိတ်ပျက်မိတဲ့အကြောင်းရေးရောက်ချေစိုက် CPG သတင်းသမားများကာကွယ်စောင့်ချော်ရေးအဖွဲ့ကြီးကပြောကြားလိုက်ပါတယ်။သတင်းတော်တွေကိုပြန်မှတ်ချဖန်ဆီးမှုတွေသတင်းမီဒီယာတွေပေါ်ချင်းချောက်မှုတွေဟာ NLD ရတအစိုးရလက်ထက်မှာတိုးလာနေကြောင်းသတင်းမီဒီယာအဖွဲ့တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကတုံ့တက်ကြပါတယ်။ဆက်တွေ့မြင်းမြန်းထားတဲ့နိုင်ငံချင်းကအကြောင်းစုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ။
လူငယ်တဲ့သတင်းနှစ်ပတ်ကထိမ့်သိမ့်ခံထားရတဲ့ Writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုမနေ့ဗုဒ္ဓဘူးနေ့ကမင်္ဂလာတော်မြို့နယ်တရားရုံးမှာနှစ်ပတ်ရမန်ယူဖို့ပထမဆုံးအကြိမ်ရုံးထုတ်ခဲ့ပါတယ်။ဘာအပြစ်မှကျူးလွန်ထားခြင်းမရှိတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးရမယ့်အစားစပီးထိမ့်ထုတ်ထားတဲ့အပြင်ကြီးမားတဲ့ပြစ်ဒဏ်တွေကြောက်ခံစေဖို့ပြင်ဆင်နေတဲ့ NLD အစိုးရရဲ့လုပ်ရက်ကိုအလွန်စိတ်ပျက်မိကြောင်း CPJ ရဲ့အာရှအစီအစဉ်ဆိုင်ရာတာဝန်ခံStephen Butler ကဒီလိုကြီးပြောပါတယ
်။ No, they might my house are just very disappointed that they were not released today.
သူတို့ကဒီနေ့လွတ်မပေးလို့ကျွန်တော်တို့တိတ်ပြီးတော့စိတ်ပျက်ပါတယ်။သူတို့ကိုဖမ်းဆီးဖို့ကလုံးဝမလုပ်တဲ့ကိစ္စပါ။သတင်းတော်အလုပ်ကိုလုံးနေကြတဲ့သူတွေဖြစ်ပါတယ်။သူတို့အလုပ်ကိုသူတို့လုပ်တာပါ။ပြစ်မှုကျွလွန်တာမဟုတ်ပါဘူး
။ရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာများလက်ဝဲတွေ့ရှိမှုနဲ့သူတို့နှစ်ဦးကိုရဲအယားရှိနှစ်ဦးနဲ့အတူဒီဇင်ဘာလ12ရက်နေ့ကသမရခွင့်ပြုချက်အနေနဲ့ဖမ်းဆီးခဲ့တာဖြစ်ပြီး1923ခုနှစ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ဆွဲဆိုထားတာပါ။ဒါပေမဲ့လည်းအခုလိုပထမဆုံးအကြိမ်တရားရုံးထုတ်လာရမှာသတင်းတော်နှစ်ဦးပဲပါပြီးကျန်တဲ့ရဲနှစ်ဦးပါမလာတာဟာဥပဒေနဲ့လည်းမညီဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံလည်းဖြစ်ဥပဒေရေးရာကြွမ်းကျင်သူလည်းဖြစ်တဲ့ဦးမင်းလူကဗီဒီယိုရေးကိုပြောပါရစေ။
ကတိင်းတောက်ကတော့တတိယယူဖို့သူတို့ကြိုးစားမှာမရှိဒါသူတို့ရဲ့အလုပ်ဖြစ်တယ် right to information ရှိရမယ် right to know သိခွင့်ရှိရမယ်ဒါကြီးတောင်သူတို့ကတတိယချက်လေးရယူတာဖြစ်တယ်အဲ့တော့တတိယချက်လေးရယူတဲ့နေရာမှာအစိုးရပြောတယ်မျိုးပေါ့နော်အခုအခုဖြစ်တဲ့အခါမှာနိုင်ငံတော်ရဲ့လူဝဲချက်ကိုပေါက်ကြားတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲဒီစာရန်နဲ့အထောက်ဓာတ်တွေကိုထုတ်ပြီးလိုက်တာကအစိုးရတာဝန်ရှိတဲ့သူတွေကအဲ့တော့အဲ့ဒီလိုထုတ်ပေးလိုက်တဲ့သူတွေကအမှုဆွဲတဲ့အထဲမှာပါမလာပဲနဲ့အခုလိုမျိုးသတင်းတယောက်နှစ်ယောက်ကိုပဲအမှုတင်နေဆင်ဖြစ်လာတယ်ဆိုတာကတော့မကောင်းတဲ့အလားအလာဖြစ်တယ်။အဲ့ဒါကတော့ကျွန်တော်ဥပဒေနဲ့လည်းမညီညွတ်ဘူးလို့ပြောလို့ရတာပေါ့နော်
။ဒါပြင် Writers သတင်းတော်နှစ်ဦးဖမ်းဆီးခဲ့တဲ့ကိစ္စမှာသတင်းမီဒီယာတွေကိုပဲပြစ်မှတ်ထားသလားဆိုတာမေးခွန်းထုတ်စရာဖြစ်နေတယ်လို့ဦးမင်းလုံကသုံးသပ်ပါတယ်။
အဲ့တော့တကယ်တမ်းသရက်စရံထောက်ထားရင်ထုတ်ပေးခဲ့တဲ့သူအစိုးရပြောတဲ့သူရဲ့မှုကြီးလို့ပါလို့ဆိုတာကအစိုးရတက်တဲ့ပြင်ဒီမှုမှာထည့်သွင်းပြီးတော့လည်းအသုံးချလာနိုင်တယ်။ဒါမျိုးဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကတတိယလောကကိုတမင်တက်ပြီးနေဖို့အတွက်ရည်ရွယ်ပြီးလုပ်တယ်ဆိုတဲ့သဘောမျိုးကျွန်တော်ပြောလို့ရတယ်
ကျေးရည်ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့တရင်အချက်လက်တွေလုံခြုံရေးတပ်ဖွဲ့နဲ့သက်ဆိုင်တဲ့အရေးကြီးတဲ့လုံခြုံရေးစာရွက်စာတမ်းအထောက်အထားတွေကိုပြည်ပတရင်ဌာနတွေကိုပေးပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်တရင်ရယူခဲ့တယ်လို့ဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့ဦးမင်းလူရဲ့အမြင်ကတော့
နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားသလားမပေါက်ကြားဘူးလားဆိုတဲ့ကိစ္စရဲ့ဒီမှာကျတော့ကျွန်တော်တို့အနေနဲ့ဒါကိုအမှုဖြစ်တဲ့အခါကျတော့မှသာစီစဉ်နေနေပြရမှာဖြစ်တယ်။အဲ့တော့ဒီလိုမျိုးဖြစ်ခဲ့တဲ့အမှုတွေကကျွန်တော်တို့ Unity ရုံးကလည်းဖြစ်ခဲ့မှုရယ်။အဲ့တော့အစိုးရလေးဝယ်စက်ရုံနေတောင်းနေရယ်ဆိုပြီးတော့အထယ်ထိသွားပြီးတော့တရင်ယူတဲ့လူတွေကိုဖမ်းဆီးတဲ့အခါမှာအမှုဖြစ်တဲ့အခါမှာလည်းအစိုးရပြောလို့မရဘူးနော်။လုံခြုံရေးအင်းအဓိကတာဝန်ရှိတဲ့လူတွေရဲ့ပေါ်ယုံမှုကြောင့်ဆိုတော့ပေါ်ပေါက်လာတဲ့အခါမှာသူတို့အနေနဲ့နောက်ဆုံးပြစ်ဒဏ်ကြီးပြီးပြီမဲ့နိုင်ငံတကာရဲ့ PR တွေကြောင့်ပြန်လွှတ်နိုင်ရတဲ့လာလာကြီးရှိပါတယ်။အဲ့တော့ကျွန်တော်ကင်လာတော့ဒီ writer တင်တော့မြန်မာရဲ့ကိစ္စမှာလည်းအရင်းချက်လေးတွေကိုသူတို့စုဆောင်နေနိုင်ငံတော်ရဲ့လုံခြုံရေးကိုတကယ်ထိခိုက်နိုင်တဲ့ကိစ္စမဟုတ်ဘူးဆိုလို့ရှိရင်တော့ဒီမှုကပြီးသွားနိုင်နေမယ်လို့ကျွန်တော်ထင်ယူဆပါတော့။သို့တော်လည်းပဲတရားရုံးတင်စစ်စီမှသာဒီကိစ္စကပြီးမယ်ဆိုလို့ရှိရင်တော့ကောင်းငယ်လို့ကျွန်တော်တို့ထင်ပါတ
ယ်ဒီတော့တွင်နေပြည်တော်လွှတ်တော်အစအုံတွေကိုအဝေးထင်း drone ရင်လွှတ်တင်ဓာတ်ပုံရိုက်ဖို့စ조사ခဲ့မှုနဲ့လက်တလောထောင်နှစ်လချခံထားရတဲ့အလွတ်တန်းသတင်းတော့ကိုအောင်နိုင်စိုးအပါဝင်နိုင်ငံသားသတင်းတော့နှစ်ဦးနဲ့ရင်မောင်းတို့ကိုတွင်းကုံထုတ်ကုံဥပဒေနဲ့တရားစွဲဆိုထားရကနေတရားလိုဖြစ်တဲ့ရဲအာဏာပိုင်တွေဘက်ကဒီဇင်ဘာလ26ရက်နေ့ကရုပ်သိမ်းလိုက်ပါတယ်ဒါနဲ့ပတ်သက်လို့ CPG ရဲ့သုံးသပ်ချက်ကို Stephen Butler ကအခုလိုပြောပါတယ်
I'm glad that the charges were reduced. and that
they're helping them.
ဒီမှုကအရင်ကတည်းကသူတို့ကိုဖမ်းဆီးဖို့မသိနဲ့ကိစ္စပါ။ဒီခန့်ချင်းတဲ့ပဋိပက္ခတွေကြောင့်သတင်းရေးသားနေတဲ့ Writers သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုအစိုးရဘက်ကဆွဲဆိုထားတယ်။နိုင်ငံတော်လှည့်ဝှက်ချက်ဥပဒေအရပြစ်မှုထင်ရှားတယ်ဆိုရင်အများဆုံးထောင်ဒဏ်14နှစ်အထိကြာခံရနိုင်ပါတယ်။သူတို့နှစ်ဦးကိုချွင်းချက်မရှိပြန်လွှတ်ပေးဖို့ကုလသမဂ္